မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါဗျာ
ပြီးခဲ့တဲ့အောက်တိုဘာ28ရက်ကစခဲ့တဲ့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့တိုက်ပွဲတွေကပိုပြီးတော့အချိန်မြင့်လာတာကိုတွေ့ရပါတယ်ဒီပေါ်မှာလွှမ်းခြုံပြီးတော့သုံးသပ်ပေးပါဦ
းတိုက်ပွဲအချိန်မြင့်လာတယ်ဆိုတာမှန်ပါတယ်နေရာအနှံ့ပြမှာပါပဲချင်းရဲရခိုင်ရဲနောက်ပိုင်းတော့အဆင်းမြောက်မှာရဲအခုဆိုရင်နမ်ဆန်ဟွာဘက်အဲ့ဒီပလောင်ကိုပိုင်းအထွေဒေသတွေမှာဖြစ်တယ်နောက်ပြီးတော့တောင်ပိုင်းကွန်ကရစ်တွေအများကြီးမှာဖြစ်လာပါတယ်ဆိုတိုက်ပွဲဖြစ်တာကတော့သူ့အကြောင်းနဲ့သူတိုက်ကြတာဒါကတော့အဓိကမပြောလို့ပါဘူးအဓိကပြင်တော့ပြောလို့တာကတော့အရသားတွေထိခိုက်မှုအဓိကအပြင်ကလေးတွေသေဆုံးရတဲ့ဆိုသတင်းတွေကြားပါတယ်ဖြစ်မဲ့တဲ့ကလေးတွေအမျိုးသမီးတွေထိခိုက်ဒဏ်ရာရတယ်ဒုက္ခတွေပုံများလာတယ်လမ်းပန်းဆက်တွေအခက်အခဲကြောင့်မှာကျွန်တော်စီကူပြည်ရဲ့နေရာပဲသွားရရှင်စာရေးရတဲ့လမ်းဖွင့်ပေးဖို့အတွက်ဆံမြောက်ဘက်မှာဘယ်လိုခက်ခဲကြုံရရဆိုတော့ပြောကြတယ်ဆိုတော့ဒီအရသားတွေထိခိုက်မှုများပြလာတာဟာစိတ်ကောင်းစရာဖြစ်ပါတယ်တိုက်ပွဲကျပြန်လာတာတဲ့ပေါ့လေနောက်တစ်ခုကတော့အရသားတွေရဲ့အဆောက်အုံတွေပေါ့ civilian institution တက်သူတို့မှာ right go ဆိုရပါဆို right go တက်သူမှာစစ်တပ်ကတရင်လိုက်တဆွဲထားတယ်အဲ့ဒါဟိုကရနီတပ်ဖွဲ့ကဝင်တိုက်ပြီးတော့အဲ့မှာဆရာဆရာမလည်းဂျာမန်ဂျာညာရတယ်။နောက်စစ်တပ်ကလူတွေကလက်နက်ချလိုက်တော့ဒါမဲ့အဲ့မှတစ်ခုစိတ်ချမ်းသာရတာကအဲ့လက်နက်ချတဲ့လူကိုဟိုဘက်ကလူကရဲစက်မလုပ်ကြဘူးသက်သက်ညာညာပဲသူတို့ကအကုန်လုံးကိုကတင်ခဲ့တယ်သူရဲဘော်သူအနိုင်ထိန်ထားတယ်မင်းတို့ဘာမှမလုပ်နိုင်တာထောင်ချပြစ်မယ်ဆိုပြီးတော့အဲ့ကျွန်တော်ဗီဒီယိုကြည့်ရပါတယ်ဆိုတော့အဲ့လိုလုပ်တာကောင်းပါတယ်တိုက်တာကတော့တိုက်တာပေါ့လေဒါမဲ့လည်းရန်သူတပ်ဖွဲ့တွေကိုဖမ်းမိလဲပဲအဲ့လိုလူသားဆန်ဆန်ที่ด้วยศาสนาสิกุปิราใต้ပြီးတော့စိတ်ချမ်းသာပါတယ်ဒါပေမဲ့တချို့သတင်းတွေမှာကြာတော့အဲ့လိုဖုတ်ပင်းနဲ့ဒါလက်စားချေသွေးကြွေးဆက်တဲ့ဘာညာဆိုပြီးတော့ရဲဆက်သက်ပြတဲ့သတင်းတွေလည်းပဲကြားမြင်ရတော့သိစိတ်ကောင်းဖြစ်ရပါတယ်ဆိုတော့တိုက်ပွဲကြပြန့်လာတာအကြောင်းမဟုတ်ဘူးစောစောကပြောသလိုပဲအရသာတွေထိခိုက်မှုနောက်ပြီးတော့အရသာပြစ်မှတ်တွေကိုအရသာ institution building ဆောက်ဦးတွေကိုအကာအကွယ်ယူပြီးတော့ပြစ်ခတ်တာဖမ်းမိတဲ့လူတွေကိုလူသားဆန်ဆန်ဆက်ဆံဖို့အရေးကြီးတာအဲ့လိုလက်စားချေသက်ဖြတ်တာတွေမလုပ်ဖို့တာအရေးကြီးပါတယ်အဲ့လိုလက်စားချေသက်ဖြတ်ပြခြင်းအပြင်အဲ့ဘယ်ဘက်ကမဆိုအဲ့လိုလုပ်လိုက်ရင်အဲ့အဖွဲ့အနေနဲ့လည်းပဲဂုံတိကတက်မလာပါဘူးဂုံတိကကြာဆင်းသွားမှသာဖြစ်ပါတယ်မြင်ရတဲ့လူတွေကတော့စိတ်မကောင်းဖြစ်ကြမှာဖြစ်ပါတယ်ဆိုတော့အဓိကကတော့အဲ့အပြင်းမဲ့တဲ့လူတွေဆက်သွားဖို့နဲ့လူသားဆန်ဖို့အရေးကြီးပါတယ်
အဲ့တော့ဒီအခုအခြေအနေမျိုးမှာပေါ့ဘယ်ဘက်ကဖြင့်ဟိုအလေးတာနေပြီးဆိုပြီးတော့ယတိပြက်ပြောလို့ရပါပြီလား
မရပါဘူးသိခက်ခဲပါတယ်နည်းမြေအခိုက်အတန့်အဖြစ်သိမ့်ပိုင်းထိုင်တာနည်းမြေကိုပြောမယ်ဆိုရင်အဲ့ဒါတွေတော့ရှိပေါ့လေဒါတော်လှန်ရေးအင်အားစုတွေဘက်ကဘယ်နည်းမြေတို့ငါတို့သိမ့်ထိုင်နေပြောတယ်အာစစ်ကောင်စီကလည်းကျွန်တော်တို့ကဘယ်ကိုပြန်သိမ့်နေပြောတယ်ဆိုတော့ဒီကိစ္စတွေလည်းပဲအတိအကျတော့ကျွန်တော်ယုံလို့မရဘူးဟိုဘက်ဒီဘက်သူတို့ပြောကြတဲ့ကိစ္စတွေပဲနင်းပေါ်ကြရအများကြီးရှိပါတယ်နောက်တစ်ခုကဒီနည်းမြေကိစ္စအပြင်တစ်ခုပြောစရာရှိတာကတော့တိုက်လူစိတ်ပေါ့လေဒီတမ်တော်ဘက်ကလူတွေကတိုက်ချင်းတဲ့စိတ်တွေယောနေလာတယ်သူတို့ဘက်ကလူတွေဟိုဘက်ကိုဘယ်ပြောင်းတယ်ဆိုတာတွေ့ရတယ်လူဘယ်ပြောင်းသွားရင်တော့တဖြည်းဖြည်းစစ်ကောင်စီဘက်ကလူတွေဟိုဘက်ကိုပြောင်းသွားတယ်ဆိုတာသူတို့အင်အားတဖြည်းဖြည်းကျဆင်းသွားတယ်အခုတော့မှသူတို့ဟာအဲအဖိတ်မရှိတော့တဲ့အတွက်ကြောင့်တသားတွေစုဆောင်းနေရတာအရက်ဖက်တွေနောက်ပြီးတော့အခုနောက်ဆုံးတင်ကြတာတက္ကသိုလ်ကောလိပ်တွေမှာအရန်တပ်ဖွဲ့ဝင်တွေအရန်တိုင်းရင်းမှာပါဝင်တဲ့လူတွေကိုဇင်းရင်ကောက်ပြီးတော့စစ်ဌာနချုပ်ကိုတင်ပို့ပါပါညာဆွေလုံနေလို့ကြားရပါတယ်ဆိုတော့ဒါကိုကြည့်မယ်ဆိုရင်သူတို့ဘက်ကအင်အားနည်းနည်းဆူယုတ်နေတယ်တိုက်လူတဲ့လူတွေစီးရင်အားတော့နေနေတယ်လို့ပြောရမယ်လက်နဲ့တော့မနေဘူးပေါ့လေလူအင်အားမှာစိတ်ဓာတ်ကြီးရအပြင်ကြာစင်းနေလို့ပြောမှာဖြစ်ပါတယ်
အခုလို social media ခင်မှာပေါ့ဒီစစ်ကောင်စီဘက်ကပြောတာကြတော့တစ်ဖက်က media ကိုဝါရဖြန့်တဲ့အနေနဲ့သုံးတယ်ဒီတော့လူလူကြားမှာစိုးရင်စိတ်တွေကပုံများလာရတယ်ဆိုတဲ့သဘောပြောပါတယ်ဒီပေါ်မှာဘယ်လိုမြင်ပါလဲ
စစ်ပွဲဆိုတာဝါရဖြန့်နိုင်တယ်ဘယ်လိုမှခွဲလို့မရပါဘူး propaganda ဆိုတာဟာတစ်ဖက်လူရဲ့ will to fight policy တိုက်ခိုက်လို့ရတဲ့စိတ်ဆန္ဒကိုခြေမုံသွားဖို့ပြတ်ဆင်းသွားအောင်လုပ်တဲ့နှီးပါပဲစိတ်ထိရောက်ပါတယ်စစ်ပွဲဆက်ဆက်မှာစစ်ပွဲတိုင်းမှာဒီဝါဒဖြန့်တဲ့ကိစ္စဟာသိအရေးကြီးပါတယ်စစ်ကောင်စီဘက်ကလည်းသူတို့ရဲ့ဝါဒဖြန့်တာပဲဟိုဘက်ကလည်းပဲတွန်းလှန်တိုက်ခတ်နေတဲ့လူတွေဘက်ကလည်းဝါဒဖြန့်တာပဲစစ်ကောင်စီဘက်ကတိုက်ခတ်နေတဲ့လူတွေဟာတိုင်းပြည်ကိုဖျက်ချနေတဲ့လူတွေဖျက်သမားတွေလို့ပြောတဲ့ကလေးကဝါဒဖြန့်ပြီးသုံးထုံးထားတာဖြစ်ပါတယ်ဒီလူတွေဟာသူတို့ဒီမိုကရေစီရရွေးကောက်ထားတဲ့အစိုးရဟူ
အာနာသိနေလို့မကြည့်နဘူးဆိုပြီးလမ်းပေါ်ဆန္ဒပြတယ်အဲ့ဒါကိုစစ်တပ်ကပြစ်ခတ်တယ်ပြစ်ခတ်တော့သူကငါတို့မခံနိုင်ဘူးဆိုပြီးတော့တောထွက်ပြီးတော့လက်နဲ့ကင်တဲ့အပြင်ထွက်ပြီးတော့ဆိုတော့ဒါကိုသူကတော့အဖြစ်သမားဆက်ဆက်ဆိုပြီးတော့ဝါဒဖြန့်ပြီးသုံးထားတာပဲဆိုဟိုဘက်ကလည်းပဲစစ်ကောင်စီကလိုပဲဝါဒဖြန့်ပြီးခေါ်ကြတာပဲဆိုအပြန်လှန်ဝါဒဖြန့်တယ်ဆိုတော့စစ်ကောင်စီလည်းဝါဒဖြန့်တာပဲဟိုဘက်ကလည်းဝါဒဖြန့်တာပဲဒါကဝါဒဖြန့်တာအပြစ်မဟုတ်ပါဘူးစစ်ပွဲမှာဝါဒဖြန့်တာညံ့ဖြစ်ရင်လည်းစစ်ဆုံးရမယ်အကြောင်းတရင်သူဖြစ်ပါတယ်နောက်တစ်ခုကဒီဝါဒဖြန့်မှုကိုဒူရူယုံသလားဆိုတဲ့ကိစ္စမှာလွတ်လပ်တဲ့သတင်းမီဒီယာမရှိလို့အဓိကခံရတာပါfreedom of press machine အတိုက်ခံကြီးပဲဆုံးရှုံးတာမဟုတ်ဘူးအစိုးရဘက်ကလည်း also the loser နှစ်ဖက်လုံးကအမှန်တရားကိုမရှိနိုင်တော့ပါဘူးအဲ့ဒါကြောင့်တချို့ကပြောရမှာလားစစ်ဖြစ်လာပြီဆိုရင် the first victim of the war is the truth အမှန်တရားကိုပြောက်သွားပြီနှစ်ဖက်လုံးကဟိုဘက်ဒီဘက်ပဲပြောကြမှာဆိုတော့ဒါသဘာဝပါပဲဒီဟာကိုကျွန်တော်တို့ဘယ်သူ့ကိုမှားတယ်ဘယ်သူ့ကိုမှန်တယ်ဒီဝါဒဖြန့်ချီမှုနဲ့ပတ်သက်ပြီးတော့အပြစ်ပြောစရာတော့မရှိဘူးလို့ထင်ပါတယ်ဥပမာဖြင့်ဆိုကြပါစို့အစ္စရေးနဲ့ဟာမတ်ဖြစ်တဲ့စစ်ပွဲအဲ့မှာလွတ်လပ်တဲ့သတင်းထောက်တဲ့ကုလသမဂ္ဂလည်းရှိတယ်အများကြီးပဲရှိတယ်တကယ်ကမ္ဘာထိပ်တန်းကျဲသတင်းဌာနတွေရှိသူတို့စီမံကအမှန်တရားမပေါ်ထွက်နိုင်ဘူးဟာဒီဆေးရုံဟာဟာမတ်ရဲ့ဌာနချုပ်ဖြစ်တယ်ဟိုဘက်ကပြောလိုက်ဟိုဘက်ကမဟုတ်ဘူးပြောလိုက်ဘယ်သတင်းဌာနကမှယတိပြအတိပြုပြီးမပြောနိုင်ဘူးဒါအဲ့လိုပဲအခြေအနေဖြစ်နေဆိုတော့မြန်မာပြည်မှာကအဲ့လိုလွတ်လပ်တဲ့သတင်းဌာနတွေလည်းမရှိဘူးကုလသမဂ္ဂလည်းမရှိဘူးအကုန်ပိတ်ထားတော့ပူပြီးတော့အချိန်နဲ့ဆွေးမှာပါဒီဟာကြီးတော့
အဲဒီတက်တုံညာနှစ်ခွန်ဆစ်စင်ရဆခဲ့တာအခုဆိုရင်ဒါတလနီးပါးရှိလာပြီပေါ့အဲ့တော့ဒီစစ်ကောင်စီကပြောတာကြတော့ဒီဟိုတရုတ်နိုင်ငံကနေပြီးတော့သူ့ရဲ့ကြဖြန့်ပေါ့အွန်လိုင်းလိမ်လည်မှုတွေကိုဟိုဖြိုခွဲဖို့ကြိုးစားတာကနေစပြီးတော့ဒါနဲ့ပတ်သက်တယ်ဒီပေါ်မှာဟိုတိုင်းသားဒီလက်နက်ကိုင်နေနဲ့ PDF တွေကပေါင်းပြီးတော့အချိန်ခိုက်ပေါ့ထိုးစစ်ဝင်လုတ်တယ်ပေါ့အဲ့လိုမျိုးထိုးစစ်ဆင်လာတယ်လို့ပြောပါတယ်အဲ့တော့ဒီမှာတရုတ်ရဲ့အခန်းကဏ္ဍရောဘယ်လိုရှိပါလဲ
အာစစ်ဖြစ်တဲ့ဆွေးနွေးရမှာကျွန်တော်သမိုင်းကိုပြန်ကြည့်ရင်ပေါ့လေစစ်ပွဲမှာအကြောင်းရင်းနှစ်ခုရှိပါတယ် underlying causes ဟိုအခြေခံအကြောင်းရင်းဝေးဝေးလန်လန်ကအကြောင်းတည်လာတဲ့အခြေခံအကြောင်းရင်းရှိတယ် immediate cause လက်လောထဖြစ်ရတဲ့အကြောင်းရင်းဆိုရှိပါတယ်တရုတ်အခုလောဆယ်ဒီဆေးမြောက်စစ်ပွဲဟာဟုတ်ပါလိမ့်မယ်တရုတ်ကမီးစိမ်းပြတယ်မူရီဆိုတာကိစ္စကြောင့်ဘာညာဘာညာအဲ့ဒါက immediate cause ပါပဲလက်တလောအကြောင်းရင်းသာဖြစ်ပါတယ်အခြေခံအကြောင်းရင်းကတော့မြန်မာနိုင်ငံသမိုင်းမှာသမိုင်းနဲ့ချီပြီးတော့လွတ်လပ်ရေးရပြီးတဲ့အတိုင်းရင်းသားတွေမကျေနပ်လို့ပုံကမှုကအမြဲတမ်းဖြစ်လာခဲ့ပါတယ်အခုခါမှာဒီမိုကရေစီဆုံးရှုံးသွားတယ်ဒီမိုကရေစီလမ်းကြောင်းလေးပြင့်နေတာ2021မှာအနာသိမ်းခံပြီးတော့ပြစ်စီသွားတယ်ဆိုတော့အဲ့ဒီမှာပို့ပြီးတော့အခြေခံအကြောင်းတရားပို့မြင့်မာလာတယ်အဲ့ဒါကြောင့်တိုက်ပွဲတွေဖြစ်ဖြစ်လာတာပါအခုတရုတ်လုတ်ပေးလိုက်တယ်ဆိုတာဟုတ်မယ်တရုတ်ကလည်းသလိုကကနင့်နယ်လိုက်ခါသူကဒါဒီကိစ္စကိုသူလက်ပိုက်ကြည့်နေခဲ့တယ်ဆိုမှဒါကိုအကြောင်းပြပြီးတော့ဝင်တယ်ဒါပေမဲ့ဒီတော်လန်တဲ့အင်အားစုကအဲ့အကြောင်းတစ်ခုနဲ့ထပ်တိုက်တာမဟုတ်ပါဘူးသူတို့ဟာကြိုတင်ပြီးတော့ well planned စီစဉ်ထားတာဖြစ်ပါတယ်အခွင့်တိုင်းရင်ချမယ်ဆိုတာအများအားသူတို့ကတော်လန်ရေးလုတ်နေရတာပဲဒီအစွာကိုဖြုတ်ချဖို့ဆိုတာလုတ်နေရတယ်လို့ဆိုတော့အစကတည်းကတွက်ထားမှာပါဆိုတော့အစားရနေရာကစပြီးတော့ထိုးတယ်လို့ပဲကျွန်တော်မြင်ပါတယ်ဆိုတော့တရုတ်ရဲ့အခန့်ကဏ္ဍတရုတ်ကတော့ကျွန်တော်မြန်မာခဏပြောဆိုလို့ပဲသူ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ပဲအခုတော့မှအဲ့ဒီလမ်းမှာဆံမြောက်မှာဖြစ်နေဟာတရုတ်ကုံသွေးရေးလမ်းကြောင်းတို့အဲ့ဒီတရုတ်မြန်မာစီးပွားရေးဇင်းညံဒေသတို့နဲ့မပတ်သက်တဲ့နေရာတွေမှာဖြစ်တာတဲ့အဲ့ဒီနေရာမှာထိခိုက်မှာဟုတ်ဆိုအရင်ဆုံးတားမှာပါပဲဒီကိစ္စမှာတော့မဖြစ်ကြနဲ့ဆိုတာမျိုးကိုတော့သူတို့ပြေအောင်လုပ်ပါလိမ့်မယ်ကျန်တဲ့နေရာမှာဖြစ်တာဟုတ်တော့တရုတ်ကလည်းတော့ဒီဦးစားပေးမှာမဟုတ်ပါဘူးစောစောကပြောဖို့သလိုပဲပမာဒီသိစီလုံးညို့ပြီးဒီမိုကရေစီဖက်ဒရယ်ကြီးဖြစ်သွားမှာကိုလည်းပဲတရုတ်ကကြိုက်မှာမဟုတ်ပါဘူးသူတို့ဝင်ဆွဲလို့မရတော့ဘူးပေါ့လေဆိုတော့တရုတ်နေသားအဲ့လိုရှိပါတယ်သို့တော်လည်းပဲစစ်ဖြစ်ရတဲ့အဓိကအကြောင်းရင်းဟာတရုတ်ကြောင့်တော့မဟုတ်ပါဘူ
းတိုက်ပွဲတွေကဒီထက်ပိုပြီးတော့ကျေပြန့်လာနိုင်မှာလားဟိုပြေလည်နိုင်မဲ့အခြေအနေတစ်စုံတရာရောရှိနိုင်မှာလား
မမြင်ပါဘူးစောစောကပြောတဲ့ဟာတရုတ်ဖြန့်ဖြေးပေးတဲ့အတွက်ကြောင့်သူတို့ရဲ့အကျိုးစီးပွားရှိတဲ့နေရာကတော့ညအောင်သူတို့ထိန်းထားဖို့အတွက်သူတို့ကကြိုတိမိဖိအားပေးပါလိမ့်မယ်သို့တော်လည်းပဲစောစောကပြောတဲ့ရေရှည်အကြောင်းရင်းတွေပေါ့ underlying causes တွေကနိုင်ငံရေးတိုင်းရင်းသားအခွင့်အရေးအများကြီးဒီဟာဆွေးနွေးဖို့လိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးလို့တောင်မှမဖြစ်တော့ဘူးပြီးခဲ့တဲ့တရက်နှစ်ရက်မှာပဲအဲ KNU ကတောင်ရှိပုဂ္ဂိုလ်တယောက်ဖဒိုတယောက်ပြောတာကြားပါတယ်စစ်ကောင်စီကသူတို့မယုံဘူးသူတို့စစ်တပ်ကညဉ့်ညံရေးဆွေးနွေးမှုဆိုအချင်းချင်းခေါ်ခဲ့ပြီးတခါမှသဘောရိုးနဲ့မှမဟုတ်ခဲ့တာအဲ့လိုခေါ်ပြီးတော့သူတို့အမျက်ထုတ်ဖို့ပဲသူတို့အနာဆက်လက်တည်မြဲရေးအတွက် ညီညာရေးဆွေးနွေးပွဲဆိုအဆုံးချခဲ့တာပဲဖြစ်တယ်လို့သူတို့ကပြောပါတယ်ဆိုအဲ့လိုမယုံကြည်မှုပပျောက်ပြီးတော့ယုံကြည်မှုတည်ဆောက်ရမယ်ဆိုတော့သူတို့အချင်းချင်းဆွေးနွေးလည်းပဲဖြစ်မှာတော့မဟုတ်တော့ဘူးဆိုတချို့ကလည်းသုံးသပ်ကြတယ်ဟုတ်တယ်နှစ်ဖက်ယုံကြည်ရဲ့ပြည်ပတစ်ခုခုကဒီမှာစစ်ကောင်စီကဆိုတာပြောလို့သူတို့ဘက်ကတိုက်လို့ရလူအင်အားမရှိတော့လဲဖြည်းဖြည်းချက်ဖြည်းချလိုက်ရင်လုံးဝပျက်စီးသွားတာတဲ့ဒါညီညာရေးဆွေးနွေးဖို့အတွက်သူတို့ဖွင့်ပေးမယ်အကြောင်းတစ်ခုခုလောက်လာမှာပေါ့လေသူတို့လည်းပြောထားတာတွေ့ပါတယ်အိမ်မှာဒီ KNU တောင်စီပြောတာလည်းတွေ့ပါတယ်အရေးကြီးတဲ့ခေါင်းဆောင်တွေကိုလှုပ်ပေးပြီးတော့ညီညာရေးဆွေးနွေးကြပါတယ်ဘာညာဆွဲပုံစံမျိုးနဲ့လောက်လာလိမ့်မယ်ဒီလိုလောက်တော့မှသူတို့ကမယုံနိုင်ဘူးတကယ်တမတ်တမတ်ရှိတဲ့ပြည်ပနိုင်ငံတွေရဲ့ဝင်ရောက်ဆွဲဖက်မှုနဲ့နိုင်ငံရေးအတွက်ရေရှည်ပြည်လည်းမဲ့လမ်းကြောင်းကိုရှာပြီးဖြစ်ရှင်းမှသာလျှင်ဒီပြဿနာပြည်လည်းမှာပါနှုတ်မဝင်တော့အဲ့အခုမလဲဆေးမီရုံနဲ့ကူတာမကြာခဏကူခဲ့ပြီအဲ့လိုကူရင်တော့ဖြစ်ခဲ့မှာပဲ KIA နဲ့ညီညာရေးလုပ်ခဲ့တာလည်းပဲနှစ်ပေါင်း30ရောခံခဲ့တယ်ဒါပေမဲ့ဆေးမီရုံပဲခဏပြတ်ပြီးတော့အခုပြင်းထန်ဖြစ်လာတယ်တခြားဒေသတွေမှာလည်းအများကြီးဖြစ်ပါတယ်ဆိုတော့နိုင်ငံရေးပြဿနာပြည်လည်းပူရရှိသွားတော့အကြာကြီးအချိန်ယူလာပါလိမ့်မယ်လို့ပြောမှာဖြစ်ပါတယ်ညစ
ဟုတ်ကဲ့ပါဦးကျော်စမရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ရပါတယ်ခင်ဗျာဆေးမီကောင်းစရာတွေပဲဖြစ်နေတာမသိပါဘူးကျေးဇူးပါ